NLD အမျိုးသားဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌထောင်းဆန်းစုကြည်ဟာတရုတ်ကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရ9ရက်ကြာခီးစဉ်ဖြစ်ဒီကနေ့မှစတင်ထွက်ခွာသွားပြီဖြစ်ပါတယ်။ဒါဟာပထမဦးဆုံးအကြိမ်တရုတ်နိုင်ငံကိုသွားတာဖြစ်ပြီးတော့မနစ်ကတည်းကတရုတ်နိုင်ငံကိုသွားဖို့ရှိရဲဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါတယ်။ဒီခီးစဉ်အတွင်းမှာတရုတ်သမ္မတနဲ့ရောတရုတ်ဝန်ကြီးချုပ်အပြင်တရုတ်အစိုးရထိပ်ပိုင်းခေါင်းဆောင်နဲ့တွေ့ဆုံနိုင်တယ်ဆိုပြီးသတင်းတွေထုတ်ပြန်ထားပါတယ်။ဒါကြောင့်အခုတရုတ်အစိုးရထိပ်ပိုင်းခေါင်းဆောင်တွေအပြင်နောက်ထပ်ဘသူတွေနဲ့တွေ့ဆုံနိုင်ဖို့အစီအစဉ်ရှိနိုင်ပါတယ်လို့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်ဦးညာဝင်းကိုမေးကြည့်ပါတယ
်။ခီးစဉ်မှာတွေ့ပဲအသေးစိတ်ပြည်ရင်တော့ကျွန်တော်တို့မသိပါဘူး။ကျွန်တော်တို့သိတာကတော့ဝင်းကျုံနဲ့သမ္မတနဲ့တူအစီအစဉ်နဲ့ပါတယ်ဆိုတာအဲ့ဒါတော့သိပါတယ်။ပြောပြသွားတာမရှိပါဘူး။သို့တော်လည်းပဲဟိုတရုတ်ကမြန်မာနိုင်ငံရဲ့ဟိုနေကြာမြင့်ကအခြေကြီးလေ။အဲ့လိုထိစပ်နေတဲ့အတွက်နိုင်ငံရှိကြီးရကပို့ပြီးတော့အရေးကြီးပါတယ်နိုင်ငံငယ်စားလုံခြုံရေးကပို့ပြီးအရေးကြီးပါတယ်ဒါဒီဆွေးနွေးပြင်မယ်လို့ကျွန်တော်ထင်ပါတယ
်မြန်မာပြည်ကွန်မြူနတီပါတီရဲ့ပြောခွင့်ရသူဦးဖိုးတန်ကြောင်းကတော့ဒီခီးစဉ်ဟာဒေါက်ဆန်းစုကြည်နဲ့တရုတ်အစိုးရကြားမှာနားလည်မှုယူကြတဲ့ခီးစဉ်ဖြစ်ပြီးတော့ကြီးကြီးမားမားရလက်ကောင်းအဖြေကောင်းတွေထွက်လာမယ်လို့သိမမျှော်လင့်တဲ့အကြောင်းပြောပါတယ
်အကြောင်းဆိုနှစ်ဖက်ဟာဒေါက်ဆန်းစုကြည်ဘက်ကရောတရုတ်ဘက်ကရောတရုတ်အကြောင်းပြောကြားတာကြားမှုယူကြတာကျွန်တော်ထိတိရမိကြတော့ဆိုလို့ပြန်လာသိနားလည်တယ်လို့ကျွန်တော်သိနေခင်တယ်ဒီလိုချိန်မှာပထမဆုံးဒီလိုလုပ်တာဟာဆိုလို့ရှိရင်သူဆက်နဲ့တစ်ဖက်နားလည်မှုရအောင်လုပ်ကြတာအဲ့ဒါအဓိကဖြစ်နေတယ်လို့ထင်တယ်အဖြေကောင်းတွေထွက်လာမယ်လို့သိပြီးတော့ညှော်ညွှန်းချက်ကြီးမထားဘူးပေါ့လေ
ဒီခီးစဉ်အပေါ်မှာပဲတရုတ်မြန်မာဆက်ဆံရေးအကြောင်းကိုလေ့လာဆောင်ကြည့်သူတူဖြစ်တဲ့ဒေါက်တာလှကျော်စောရဲ့သုံးသပ်ချက်ကတော့
တရုတ်ပြည်ကဖိတ်ထားမှာသူကအကြောင်းမျိုးမျိုးတွေရှိပါတယ်တခုကတော့အဲဒေါမ်ဆန်းစုကြည်ကိုသူတို့မဟာမိတ်ပြုကျင်တာပါတာပေါ့ဒါပေမဲ့တခြားအကြောင်းအရာတွေလည်းရှိနေပါတယ်ဦးသိန်းစိန်အစိုးရနဲ့ပြည်မလဲဖြစ်လာအထက်ငော်တွေဖြစ်လာတဲ့အောက်မှာဦးသိန်းစိန်အစိုးရကိုနိုင်ငံရေးအရဖိအားပေးကျင်တာလည်းပါပုံရပါတယ်ဗမာပြည်မှာအခုကိုကအရေးခင်းတဲ့ပတ်သက်လို့ဗမာတပ်မတော်ကတွင်းနေတဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေနေတယ်ပေါ်ပါစီကျင်တာပါတာပေါ့လေဒါကိုကကိစ္စလည်းမဟုတ်ပါဘူးသူတို့တရုတ်ပြည်ကသွားပြီးရင်းနှီးမြှုပ်နှံထားပြီးလှုပ်လှုပ်ကန်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ဗမာပြည်သူတွေခံစားနေရတဲ့ပြုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေပေါ့ဗျာအဲ့ဒါတွေနည်းနည်းပွားပွားပျော့ပြောင်းသွားစီကျင်တာလည်းပါပါဒေါမ်ဆန့်စုကြည်ကိုတော့သူတို့ကအစိုးရကြီးကတလေးတစားတော့ဆက်ဆံတာပါဒါပေမဲ့အရင်တုန်းကတော့ဒေါမ်ဆန့်စုကြည်ကိုဒီလောက်အဆင်ပြေပြေဆက်ဆံဖို့စဉ်းစားဖို့မရပါဘူးအခုကတော့သူတို့တရုတ်ပြည်ရဲ့ဘာမြင့်တမန်ကြီးပျော့ပြောင်းလာတာလည်းပါအခုချိန်မှာလက်ဥမှုရှိတဲ့အကျိုးတရားမှုရှိတဲ့ဂျာဝင်ချန်ပီယံမှုတွေဂျာဝင်ပြောဆိုမှုတွေလောက်ကကြီးတွေလုပ်ဖို့လိုတယ်သူတို့တန်မြင့်တမန်ကြီးကိုပြောင်းလဲဖို့လိုတယ်လို့
ဒီနေ့လာတဲ့အမြင်အောက်မှာဒီခီးစဉ်ဖြစ်လာတယ်လို့ထင်ပါတယ်။ NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ရဲ့ပထမဦးဆုံးတရုတ်နိုင်ငံခီးစဉ်အတွင်းမှာမြန်မာလူထုကတောင်းဆိုပြီးတော့ထောက်ပြနေကြတဲ့မြစ်ဆုံစီမံကိန်းကိစ္စ၊လက်ပတော်တောင်ကျင်းဒီစီမံကိန်းကိစ္စတွေကိုရောဆွေးနွေးနိုင်စရာရှိပါလားလို့ကျွန်မဦးညာဝင်းကိုမေးကြည့်ပါရစေ။
ကျွန်တော်တို့တော့မကြားပါဘူးဗျ။ကျွန်တော်ဒီကိစ္စကနိုင်ငံ contract ကိစ္စတွေလေ၊ပရိညင်လုပ်တဲ့ကိစ္စတွေဆိုတော့ပရိညင်စီမင်းနဲ့လည်းဆွေးနွေးကြရမှာဖြစ်ပါလား။သို့တော်လည်းပဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတွေကြားမှာအကြီးကြီးတဲ့ပြဿနာကဆင်မြဲဖြစ်နေတာကမူရေးဆွေးဝါးပါ။မူရေးဆွေးဝါးပပျောက်ရေးတော့ဆွေးနွေးကောင်းဆွေးနွေးကြမယ်လို့ထင်ပါတယ
်။ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညာဝင်းပါရှင်။ဒါပေမဲ့ဒေါက်တာဆန်းစုကြည်ဟာတရုတ်အစိုးရရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့မြန်မာလူထုအတွက်အကျိုးရှိမဲ့ကိစ္စရပ်တွေကိုဒီခရီးစဉ်အတွင်းမှာဆွေးနွေးလာနိုင်စရာရှိတယ်လို့ဒေါက်တာဒေါ်လှကျော်စောကသုံးသပ်ပါတယ်
။ဒေါမ်ဆန်းစုကြည်အနေနဲ့ကတော့သူကလက်ပရောင်းတောင်အစကိုအစီရင်ခံစာရေးပြီးတင်ထားတဲ့လူတစ်ယောက်ဖြစ်တာ။စုံစမ်းစစ်ဆေးထားတဲ့အဖြစ်တော့ဗမာပြည်မှာတရုတ်ပုံမူတွေရဲ့ဝင်ရောက်လုပ်ကိုင်ခြင်းနဲ့ပတ်သက်လို့ဗမာပြည်သူတွေရဲ့ခံစားချက်တွေဗမာပြည်သူတွေရရှိရစတဲ့အခွင့်အရေးတွေကိုပုံမပြောဆိုပါလိမ့်မယ်လို့ထင်ရပါတယ်။
ဒါကတော့တရုတ်မြန်မာဆက်ဆံရေးအကြောင်းကိုလေးလာဆောင်ကြည့်သူတူဖြစ်တဲ့ဒေါက်တာဒေါ်လှကျော်စောသုံးသပ်သွားတာပါရှင်။အထူးသဖြင့်ကတော့တရုတ်အစိုးရဟာမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေရမြန်မာအစိုးရနဲ့ဆက်ဆံလို့မဖြစ်နိုင်ဘူးဆိုတာကိုလက်ခံထားတဲ့သဘောကိုပြလိုက်တာဖြစ်တယ်လို့လည်းဥဖိုးတန်ကျောင်းကသုံးသပ်ပါတယ်
။ဒီကဒေါ်စုကိုဖိတ်တာအခုမှဖိတ်တာမဟုတ်ပါဘူး။ဒီကနေ့တုန်းကလောက်လည်းစပြီးကန်းကန်းစပြီးပါလိမ့်။သူတို့ခဲမှာဗမာပြည်နိုင်ငံရေးနဲ့ပတ်သက်ပြီးတော့သူတို့ကခုဒီနေ့ဆက်သွယ်ပြီးတော့မရဘူးဆိုတဲ့ဆုံးဖြတ်ချက်ကြတာလည်းနည်းနည်းကြာကြီးလို့ယူဆပါတယ်ခုဟာကတော့သူတို့ဘက်ကလည်းလူရချက်တွေရှိနေလူရချက်တွေရှိနေဆိုတာတခုကပါလို့ဆိုရင်သူတို့ရဲ့အရှိပင်လယ်မှာအမေရိကန်နဲ့အထက်တဲ့သူတွေနေတာဟာရှိတယ်အဲ့လိုအခါမှာအနောက်ဖက်နောက်ကျောကလုံးကြီးနဲ့တဘောလို့သူရှိပါလိမ့်မယ်တော့သူ့ကိုမဖိတ်ခင်ရင်ဥရှိမန်တူပြီးတော့ကြောက်ရပါတယ်ဒါနိုင်ငံကြီးတွေနိုင်ငံကြီးတွေပေါ်ပေါ်ဘယ်နိုင်ငံမှမကြည့်လို့ပါပဲဥရှိမန်ဘက်ကကြည့်လို့ရှိရင်အမေရိကန်မတော်ခင် ကြည့်လို့တွားလိုက်တဲ့ဟာမျိုးတန်တမန်တော်ရလုတ်ကြရတဲ့ဟာလေးကြီးပါပဲ။ဒီဘက်ကလည်းအခုကဒေါ်သူနဲ့ဥစီမောင်ကိုစုပ်ပက်ကြည့်ပဲမျှပြီးတော့ခက်ပက်စလုံးကိုဆက်ဆံပါတယ်ဆိုတာမျိုးပေါ်ပြတဲ့အတိတ်ကိုလည်းဆောင်းလို့တင်ထားပါတယ်။ဘာကြောင့်လဲဆိုတော့သူစီဝါကြီးသူနိုင်ငံအကျိုးစီဝါအတွက်စိတ်ရင်းအရေးကြီးတဲ့ကိစ္စပါ။ဗမာပြည်ကိုသူကသူ့အတွက်အရေးအနောက်ဖက်ကိုလမ်းဖွင့်တဲ့အရှိတောင်အရှောက်လမ်းဖွင့်တဲ့တင်ပေါ်စီကုန်းပေါင်းကိုသဘောထားတာပါ။အဲ့ဒီကုန်းပေါင်းမှာကုန်းပေါင်းပေါ်မှာစစ်ပစ်ဖြစ်နေလို့ရှိရင်သူအမှလုပ်ရမှာမဟုတ်ဘူးသူတည်တယ်ဒါကြောင့်မြန်မာပြည်ကခုစစ်ရဆေးရီဘာလို့မသူကအင်တာမကူတက်တက်ကပါဝင်ကျင်းပါလေပါဖို့လေကြိုးစားပါလေမြန်မာပြည်ကဘယ်တော့ဥပဒေကဒီဘလုံးမလျှော့ထားလို့မရတဲ့သူတမ်းကြီးအင်တာအရေးပါတဲ့အကြီးပွားကြီးအရာတွေမကောင်းစေရရတော့နိုင်ငံရေးအရာတော့အင်တာအရေးပါတဲ့နိုင်ငံတကာနိုင်ငံအမျိုးသူအနေနဲ့ရှိနေပါလေ
ဒါကတော့ NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ရဲ့ပထမအဦးဆုံးတရုတ်နိုင်ငံခီးစဉ်အပေါ်တုံ့တက်ချက်တချို့ကိုနားဆင်ခဲ့ရတာပါရှင်တောင်ဆန်းစုကြည်ဟာဒီကနေ့ဇွန်လ10ရက်နေ့ကနေ14ရက်နေ့အထိ9ရက်ကြာခီးစဉ်ဖြစ်တရုတ်နိုင်ငံကိုခရီးထွက်ခွာသွားတာဖြစ်ပါတယ်ရှင်။